င်္ဂလာပါရှင်။2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ယူပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဒီမှာကတော့စုမြတ်ပါပါရှင်။အမေရိကန်သမ္မတကိုတရားစွဲနိုင်ရေးစုံစမ်းမှုတွေမှာလွှတ်တော်အမတ်တွေရဲ့အမေးကိုစာရေးသားဖြေဆိုဖို့အသင့်မဲ့လို့အတွင်းသတင်းပေးတိုင်ကြားခဲ့သူကပြောကြားလိုက်ပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တပ်ရုံးစီးနင်းသိမ်းပိုက်မှုအနှစ်40ပြည့်နေနေမှာအရင်အမေရိကန်တပ်ရုံးဟောင်းရှိခဲ့တဲ့နေရာမှာသဘောထားတင်းမာသူတွေလူလူစုဝေးဝဲလုခဲ့ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဒီကနေ့ညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာတော့အေးအေးရခိုင်လက်နက်ကန်ခွဲကမနေ့ကဖမ်းသွားသူ10ဦးနဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ကလွှဲရင်ကြံသူတွေကိုပြန်လွှတ်ပေးလိုက်ပြီလို့အေးအေးပြောခွင့်ရကပြောပါတယ
်။ဒီကုန်ချင်းရရဟိုတစ်ခုဖြစ်တယ်လို့ရှိရင်ဒါမကောင်းဘူးဆိုပြီးတော့ကျွန်တော်တို့ဒီမနေ့မှမှပဲအင်ဂျင်နီယံတွေရောနောက်ပြီးစက်ပြားမျိုးရောပြီးလို့ရှိရင်စိတ်ဝင်စားတဲ့ဒီလိုပေါ့နော်ဒီအကိုရောက်
အိန္ဒိယနိုင်ငံသားတူအမောဖောက်တည်ဆုံသွားခဲ့တဲ့အတွက်တော့စိတ်မကောင်းတဲ့အကြောင်းအေးအေးကပြောတာနဲ့အတူနားဆင်ရမှာပါ။ကြောက်မဲမျိုးမှာတော့စားစားဆိုင်တဲ့တနတ်သမားတွေဝင်ရောက်ပြစ်ခတ်ခဲ့လို့ Minding အုတ်ချုပ်ရေးမှုအပါဝင်လူ3ယောက်တည်ဆုံသွားပါတယ်။အမေရိကန်သမ္မတကိုအရေးယူရေးစုံစမ်းစစ်ဆေးမှုတွေတရားဝင်ဖြစ်ဖို့အောက်လွှတ်တော်ကမဲခွဲတီးပြလိုက်ပြီးဆိုတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဦးမှာပါရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လှမ်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတဲ့အနေနဲ့ Republican အမတ်တွေရဲ့အမေးကိုစာရေးသားဖြေဆိုဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။အောက်လွှတ်တော်ထောင်လှမ်းရေးကော်မတီဝင်ထိတ်တန့် Republican အမတ် David Nunes မိတဲ့အမေးတွေကိုအတွင်းသတင်းပေးသူကကြမ်းကြင်ပြီးစာနဲ့ရေးသားဖြေကြမယ်လို့ရှေ့နေ Mark Zaid က Twitter ပေါ်မှာတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။အတွင်းသတင်းပေးသူဘသူဘဝဖြစ်တယ်လဲဆိုတဲ့မေးခွန်းကိုတော့ဖြေကြားဖို့ညှဉ်းဆန်မယ်လို့လည်းရှေ့နေကပြောပါတယ်။အောက်လွှတ်တော်စီကံထိန်သိမ်းရေးကော်မတီ Republican အမတ် Jim Gordon ကတော့စာရေးသားဖြေဆိုမဲ့ကိစ္စကိုကန့်ကွက်ပါတယ်လူကိုယ်တိုင်ရှိနေတာမဟုတ်တဲ့အတွက်အပြန်အလှန်မေးခွန်းထုတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုအတွင်းဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူတို့အပေါ်အခက်အခဲလိုက်စားမှုရှိမရှိစုံစမ်းပေးဖို့သမ္မတ Trump ကတိုက်တွန်းခဲ့ပါတယ်။ဒီကိစ္စကိုအတွင်းသတင်းပေးသူကစိုးရိမ်ပြီးထောက်လိုက်ရေးစစ်ဆေးမှုချုပ်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေလူသိရှင်ကြားဖြစ်လာခဲ့ပြီးတဲ့နောက်သမ္မတဟာသူ့ရဲ့အခွင့်အာဏာသုံးပြီးနိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်။အဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ဖို့သမ္မတထရမ့်ကတနင်္ဂနွေနေ့တုန်းကထပ်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်မှာအာဏာအလွဲသုံးစားလုပ်တာအများပြည်သူလုံခြုံရေးထိခိုက်စေတဲ့လုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေလုပ်တာကိုတိုင်ကြားတဲ့သူကိုဥပဒေအရအကာအကွယ်ပေးထားပါတယ်။
ယူရိုနိုင်ငံမျိုးတော်ဘက်ဒက်မှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူတွေဟာလမ်းနေနဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးတော့ဒုတိယမြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါဗျ။ဆန္ဒပြတဲ့သူတွေကဘက်ဒက်မျိုးကပင်မလမ်းမကြီးတွေပေါ်မှာကွန်ကရစ်တုံးတွေချပြီးတားဆီးလောက်တာတွေမော်တော်ကားတာယာနဲ့တခြားသစ်သားနဲ့အပျက်စီးပိုင်းစားတွေကိုမီးရှို့ခဲ့တာတွေကြောင့်ဒီနေ့မနက်ပိုင်းကဘက်ဒက်မျိုးမှာတော့ယင်သွားလာတွေပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ထက်ချီပါဝင်သလိုဆရာဝန်နဲ့အင်ဂျင်နီယာရှေ့နေအဖွဲ့တွေကလည်းဒီဆန္ဒပြပွဲကိုပါဝင်ထောက်ခံခဲ့ကြပါတယ်။ပြီးခဲ့တဲ့လကဆန္ဒပြတဲ့သူတွေကိုအစိုးရကအကြီးအကျယ်နှိမ်နှင်းခဲ့တဲ့အတွင်းလူပေါင်း156ယောက်ထက်မနည်းသေဆုံးသွားတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုတုံ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အီရန်နိုင်ငံမှာအခက်အခဲလိုက်စားမှုအလုံးလမဲ့ဖြစ်မှုတွေများလာနေတာတွေနဲ့အများပြည်သူဝန်ဆောင်မှုပေးတဲ့နေရာတွေမှာအားနည်းတာတွေကြောင့်အီရန်နိုင်ငံသားတွေဟာဘက်ဒက်မြို့နဲ့နိုင်ငံတောင်ပိုင်းဒေသတွေမှာဆန္ဒပြနေကြတာပါ။ဆန္ဒပြတဲ့သူတွေဘက်ကတော့နိုင်ငံရေးအပြောင်းအလဲတွေလုပ်ဖို့တောင်းဆိုနေပါတယ်။ဒီဆန္ဒပြပွဲတွေဟာဝန်ကြီးချုပ်အဗ်ဒေါ်အဗ်ဒူမာဒီရဲ့ဆိုးရွားတွက်တော်အကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မာဒီကတော့သူ့အနေနဲ့ယာရုကနေဆင်းပေးဖို့ညှင်းဆန်နေပေမဲ့သူ့ရဲ့ဆိုးရွားအဖွဲ့ကတော့အပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ကတိပြုထားပါတယ်ခင်ဗျာ
။အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တပ်ရင်းကိုအစွန်းရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနင်းတိုက်ပိုက်ခဲ့တာအနှစ်40ပြည့်တဲ့ဒီကနေ့မှာအရင်အမေရိကန်တပ်ရင်းဟောင်းရှိခဲ့တဲ့နေရာမှာသဘောထားတင်းမာသူတွေလူလူစုဝေးပွဲလုပ်ခဲ့ကြပါတယ်။အမေရိကန်ကြဆုံးပါစေ၊အစ္စရေးတွေကြဆုံးပါစေလို့ကြွေးကြော်တဲ့စုဝေးပွဲမှာစစ်တပ်တမူကြီးဗိုလ်ချုပ်ကြီးအဗ်ဒူရာမန်မူဆာဗီကမိန့်ခွန်းပြောကြားခဲ့ပါတယ်။မြို့တော်တွေကအဓိကချင်းပြမှာလဲအမေရိကန်အလံကိုမီးရှို့ခဲ့ကြပါတယ်။ 1989ခုနှစ်တုန်းကအမေရိကန်တန်ယုံစီးနှင်းခံရမှုအတွင်းအမေရိကန်တစားကန်52ယောက်ကိုရပ်ပေါင်း400ကျော်ဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲကဆလို့အမေရိကန်နဲ့အီရန်ကြားတပ်တမန်ဆက်ဆံရေးပြတ်တောက်ခဲ့တာဖြစ်ပါတယ်။1989ခုနှစ်ဖေဖော်ဝါရီလတုန်းကကင်ဆာရောဂါနဲ့နာမကျန်းဖြစ်နေတဲ့ရှားဘီယင်နိုင်ငံတွေကနေထွက်ခွာသွားခဲ့ပြီးတဲ့နောက်အီရန်မှာအစ္စလာမ်ရဲ့ဒေါ်လာရေးအတွက်လွမ်းပွင့်ခဲ့ပါတယ်။အဲ့ဒီချိန်လုံးကအမေရိကန်သမ္မတဂျီမီကာတာကရှားဘီယင်ကိုနယူးယောက်မြို့မှာစေကူတာခွင့်ပြုခဲ့ပြီးတဲ့နောက်1989ခုနှစ်နိုဝင်ဘာ4ရက်နေ့မှာတော့အစ္စလာမ်ဝါဒီကျောင်းသားတွေကအမေရိကန်တန်ယုံတွေကိုဝင်ရောက်စီးနှင်းတိုက်ပိုက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနောက်ဖမ်းဆီးထားသူတချို့ကိုပြန်လွတ်ပေးခဲ့တယ်လို့တချို့လည်းလွတ်မြောက်ခဲ့ပေမဲ့တန်ယုံအမှုရမ်းတွေအပါအဝင်အမေရိကန်52ယောက်ကတော့ရပ်ပေါင်း444ရက်တစားကန်အဖြစ်ဖမ်းဆီးခံခဲ့ရပါတယ
်။နိုင်ငံရေးကမ်းခြေနေရာကျော်လောက်မှာရေနံနေအများပြားယူဖိတ်ခဲ့တဲ့အတွက်ဂရိနိုင်ငံအလံတက်ဆင်ထားတဲ့ရေနံနေသင်းမောကိုဘရာဇိုအစိုးရကအပြစ်တင်လိုက်ပါတယ်။ဘရာဇိုရှေ့မြောက်ဘက်ကမ်းခြေတစ်လျှောက်ရေနံယူဖိတ်ထားတဲ့ရေနံအကွက်တွေရှိနေတာ3လလောက်ရှိနေပြီလည်းဖြစ်ပါတယ်။ဘရာဇိုရဲ့အထင်ကြီးအီတာဖော်မှာကမ်းခြေဒီကီလိုမီတာ2000လောက်အထိကိုရေရွညဉ့်ညမ်းမှုတွေဖြစ်ခဲ့ရတဲ့အတွက်တင်းမောဝန်ထမ်းတွေအဖွဲ့တွေနဲ့စစ်နာဝန်ထမ်းတွေကမ်းခြေတစ်လျှောက်တန်နဲ့ချီတဲ့ရေနံတွေကိုလိုက်ပြီးတော့ရှင်းလင်းပေးနေရပါတယ်။ဂရိနိုင်ငံအလန်တက်စင်ထားတဲ့ဘူဘိုလီနာဒီရေနံတွေတင်းမောကဗင်နီဇွဲလားနိုင်ငံကရေနံတွေကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကတင်ဆောင်ပြီးမလေးရှားကိုခုံပေါင်းလာတာလို့ဘရာဇိုအာနာဘိုင်းကပြောပါတယ်။တင်းမောမှာတက်စင်ထားတဲ့ကင်မရာတွေနဲ့အာယုံခံကိရိယာတွေကရတဲ့အချက်လက်တွေရတော့ဒီခီးစဉ်တွင်တင်းမောကလည်းရေနံယူဖိတ်တာမရှိဘူးလို့အတင်းချေဆိုင်ဒေါက်တာတန်ကတင်းမောကုမ္ပဏီကပြောပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1996ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရစေ
။ဒီနေ့မှာညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဆီယံဆယ်နိုင်ငံအပြင်ဒေတာရင်းမိတ်ဖက်6နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုဖြစ်တဲ့ ASEP ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးအတွက်သဘောတူညီမှုတွေကို2020ခုနှစ်မှာလက်မှတ်ထိုးနိုင်မယ်လို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်။တကယ်လို့သာလက်မှတ်ထိုးနိုင်မယ်ဆိုရင်ကမ္ဘာမှာအကြီးအကျယ်ဆုံးကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးဖြစ်လာမယ်လို့ဆိုပါတယ်။အာဆီယံဆယ်နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်တဲ့ ASEP အဖွဲ့ကြီးအတွက်အိန္ဒိယနိုင်ငံဘက်ကလက်မခံနိုင်တဲ့အချက်တွေရှိနေသေးတာကြောင့်အခုတစ်ခါလက်မှတ်မထိုးနိုင်တာလို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ဒါပေမဲ့ဒီဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးပေါ်ပေါက်လာဖို့လိုလားနေတဲ့တရုတ်နိုင်ငံကတော့အပြန်အလှန်သဘောတူညီချက်တွေအတွက်တကားဖွင့်ထားပြီးအိန္ဒိယမှာပါပဲခြံတဲ့15နိုင်ငံနဲ့ရှေ့ဆက်သွားဖို့သဘောတူညီခဲ့ကြတယ်လို့ပြောပါရတယ်။မူကြမ်းဆွေးနွေးမှုတွေအဆုံးသတ်နိုင်ပြီဖြစ်တယ်လို့လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာကိစ္စတွေလည်းအဆုံးသတ်ဆွေးနွေးနိုင်ခဲ့ပြီလို့တရုတ်ဒုနိုင်ငံသားဝန်ကြီးကပြောပါရတယ်။အိန္ဒိယဘက်ကပါဝင်ဖို့အသင့်ဖြစ်တယ်ဆိုရင်ဘယ်အချိန်မှဆိုကြိုးဆိုရဲလို့လည်းသူကပြောပါရတယ်။ကမ္ဘာလူဦးရေထက်ဝက်လောက်နဲ့ကမ္ဘာတဝန်းပြည်ရင်းတည်ရင်ထုတ်လုပ်မှုတန်ဖိုး3ပုံတစ်ပုံလောက်ရှိမယ်။ ASEP ဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးအတွက်ပနမသဘောတူညီမှုကိုအခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာကြီးညာနိုင်ဖို့အာဆီယံအဖွဲ့ကြီးကမျှော်လင့်ထားတာဖြစ်ပါတယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်ကျုပ်ပင်လယ်တွင်လိုက်နာရမယ်စီးညင်းစီကံလှုပ်ထုံးလုံနေမှုကြမ်းတွေကိုသဘောတူနိုင်ဖို့လဲအခုထိပ်သီးစီဝေးပွဲတွင်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ
်တရုတ်သမားရှီကျင်းဖြစ်တဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ကြားမှာနှီးလန်းမျိုးစုံနဲ့အပြန်အလှန်ဆက်သွယ်မှုတွေရှိနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲတွင်ခေါင်းဆောင်တို့ဘယ်တော့တွေ့ဆုံသွားဖို့ရှိတယ်လဲဆိုတဲ့အပေါ်မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှွမ်းကအဲ့လိုပြောကြားခဲ့တာပါနိုင်ငံကြားအချိန်တော်ကြာဆောင်ဆိုင်နေတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးသွားနိုင်တယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့တောက်ချာနေ့ကအိုင်ဝါပီနယ်မှာပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုသမ္မတထရမ့်နဲ့သမ္မတရှီတို့အခုလအထွတ်မှာလက်မှတ်ရေးထိုးနိုင်မှုအတွက်နိုင်ငံဘက်ကဒီဆွေးနွေးညီနိုင်သူတွေဟာအပူတမြင်ကြိုးပမ်းနေကြတာပါ။အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတရုတ်ကဝယ်ယူဖို့ကိစ္စမှာအမေရိကန်ဘက်ကတောင်းဆိုတဲ့အချိန်ကာလနဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားသဘောတူညီမှုမရသေးဘဲဖြစ်နေတာပါ။ဒါပေမဲ့လာမယ့်ဒီဇင်ဘာ15ရက်နေ့မှာအမေရိကန်ဘက်ကတရုတ်နိုင်ငံထုတ်လုပ်တဲ့ laptop ကွန်ပျူတာကလေးကစားစရာအယုတ်တွေနဲ့တခြား electronic ပစ္စည်းတွေပေါ်မှာကုန်သွယ်ခွင့်တွေစတင်တိုးမြင့်ကောက်ခံသွားဖို့သတ်မှတ်ထားတာကြောင့်ဒီကုန်သွယ်ခွင့်တိုးမြင့်တာတွေမဖြစ်အောင်ကုန်သွယ်ရေးသဘောတူညီချက်ရဖို့ကိုလည်းတစ်ဖက်လုံးကဆန္ဒရှိနေကြတာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံလန်ဒန်မြို့ပြင်ကဆက်မှုနယ်မြေတစ်ခုမှာအေးအေးကန်းကုန်တင်ကားတဲ့တိတ်ဆုံးသူ39ယောက်နဲ့ဆက်ဆက်ပြီးတော့ဗီယက်နမ်နိုင်ငံမှာမတင်ကားသူ6ယောက်ကိုဖမ်းဆီးခဲ့ပါတယ်။ Access နဲ့ Grace မြို့ကကုန်တင်ကားထဲမှအလောင်း39လောင်းကိုအောက်တိုဘာ23ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်မြောက်ပိုင်းအိုင်လန်တွေကအမျိုးသားနှစ်ယောက်ကိုလည်းလူ39ယောက်ကိုတေဆေးမှုနဲ့တရားစွဲထားပါတယ်။အဲ့ဒီထဲကတယောက်ကကုန်တင်ကားမောင်းသူဖြစ်ပါတယ်။သေဆုံးသူတွေဟာတရုတ်လူမျိုးတွေဖြစ်မယ်လို့ယုံကြည်ကြောင်း Britain ရဲ့အစိုးရပိုင်းကပြောခဲ့ပေမဲ့နောက်ဆက်တွဲစုံစမ်းမှုတွေအရ39ယောက်လုံးက Vietnam နိုင်ငံကဖြစ်တယ်လို့သိခဲ့ရပါတယ်။ဖမ်းထားသူ6ယောက်စီကသိရှိရတဲ့အချက်လက်တွေနဲ့ဗြိတိန်ကိုတရားမဝင်လှူမောင်းခိုးကူးနေတဲ့ဂိုင်းတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ငါအန်းခရိုင်ရဲချုပ်ရဲ့အပြောကိုအစိုးရပိုင်း VNA သတင်းမီဒီယာမှဒီကနေ့ဖော်ပြပါရတယ်။ဗြိတိန်မှာဗီယက်နမ်လူမျိုးတွေတေဆုံတဲ့အမှုကိုလူကုန်ကူးရေးမတော်တဆဖြစ်မှုအနေနဲ့ဗီယက်နမ်ရဲတပ်ဖွဲ့ကကင်တယ်နေတယ်လို့လည်းရဲချုပ်ရဲ့အပြောကိုသတင်းထဲမှာဖော်ပြထားပါရတယ်။တေဆုံသူအများဟာဗီယက်နမ်နိုင်ငံအလဲပိုင်းငါအန်းနဲ့ဟန်တင်ခရိုင်တွေကဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့တည်ဆုံးခဲ့သူဗီယက်နမ်လူမျိုး39ယောက်တွေအောက်မေ့ဆူတောင်းပွဲကိုလန်ဒန်အရှေ့ပိုင်းကကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုမှာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ
်အိန္ဒိယနိုင်ငံမြို့တော်ညူရီဒီမှာတော့မိဂိုးမျိုးတွေဖုံလွှမ်းပြီးတော့လေလူညဉ့်ညန်းတာတွေအလွန်ဆိုးဝါးနေတာကြောင့်လေကြောင်းခီးစဉ်တွေနောင်လေးချမ်းသာမှုတွေဖြစ်ခဲ့သလိုကြောင်းတွေလည်းပိတ်လိုက်ရပါတယ်ညူရီလီမျိုးကအိန္ဒိယကန်ဒီနိုင်ငံကလေစိတ်မှာဆွင့်လဲမိဂိုးမျိုးတွေပိတ်နေတာကြောင့်လေရင်ပြေးလန်းကိုကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြတ်တာတွေရွှေဆိုင်တာတွေလေရင်ကွင်းပြောင်းဆင်းတာတွေအထိဖြစ်ခဲ့ပါတယ်ဒါပြင်သမရနန်းတော်နဲ့စစ်အထိမ်းမှအဆောက်အုံတွေကိုလည်းမိဂိုးမျိုးတွေနဲ့ဒီပါလဲမိကုံမျိုးတွေဖုံးအုပ်နေပြီးတော့နေ့လယ်ပိုင်းမှာတော့မှဝေးဝေးလန်လန်ကိုတိတ်မမြင်ရပဲအနီးနားတစ်ဝိုက်လောက်ပဲမြင်ရတာဖြစ်ပါတယ်အင်ဂျီယာနာပိုင်းတွေကတော့ချောင်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းမှုပြီးခဲ့တဲ့ဘက်ကအမိန့်ထုတ်ပြန်ထားပါတယ်။ဒါပြင်မော်တော်ကားတွေကနေထွက်တဲ့မိခိုးတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကို TSC အလဲကျနဲ့မောင်းနှင်ဖို့အနာပိုင်းတွေဘက်ကကန့်သတ်ထားပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလှရီစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟွေတင်ကိုဖမ်းဆီးထားပြီးလူမျိုးရေးဘာသာရေးသွေးထိုးမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့အေးတာဝန်ရှိသူတွေကပြောပါရယ်။သူနဲ့အတူဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသားတဦးကတော့ဖမ်းဆီးပြီးမကြခင်မှာပဲအမောဖောက်တည်ဆုံသွားတယ်လို့လည်းသိရပါရယ်။ဖန်ဆီးထားတဲ့ကြံသူအားလုံးကိုပြန်လွှတ်ပေးခဲ့ပြီလို့လည်းအေးပြောခွင့်ရက VOA ကိုပြောပါတယ်အခြေအနေအသေးစိတ်ကိုနိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နဲ့ပလတ်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေးတန်းပါဝင်အိန္ဒိယနိုင်ငံကုမ္ပဏီက9ဦးစကပြန်2ဦးနဲ့လေသမား2ဦးကိုမနေ့ကရခိုင်လက်နက်ကိုင်အေးအဖွဲ့ကဖန်ဆီးသွားရမှာဒီမနေ့မှာတချို့ကိုပြန်လွှတ်ပေးခဲ့ပြီမဲ့အိန္ဒိယလုပ်ငန်းရှင်တို့တိတ်ဆုံသွားခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
မနေ့ကအလဝကနေပြောကြတောက်တော်ကိုဖတ်လာတဲ့အဖွဲ့ကြီးပေါ့အဲ့မှာကအိန္ဒိယမြန်မာဒူရန်ဘူကာလန်ဖောက်လုပ်ကြီးပေါင်းခဲ့နေတဲ့ EPN ကုမ္ပဏီကအိန္ဒိယနိုင်ငံသားနဲ့ရောက်အဖီကုမ္ပဏီကအိန္ဒိယနိုင်ငံသား၃ယောက်ပကတိနဲ့ရောက်ဆက်လီမောင်သမားနဲ့ရောက်ထောက်ချင်းပြည်နယ်မှာအမျိုးသားလွတ်တော်ကိုဆက်ရောက်ဆက်ရောက်ကိုအလဝနဲ့စစ်တီကိုထွက်လာတဲ့ဒီပုံနဲ့ထွက်လာတာကိုကြည့်လက်နှစ်နာရီလောက်မှကျွန်တော်တောက်တော်ကိုရောက်ရှိခြင်းမရှိတဲ့အတွက်ကတ်တွေပြီးပုံကန်းနေတယ်ပုံကန်းတဲ့အခါမှာတော့သူတို့တော့ပုံဆောင်ပြရတယ်သူတို့ကတော့အဲ့ဒီမတတ်ပါပဲတောက်တန်းကြည့်ရမှာအေးအဖွဲကနေတော့ဗျအန်စီခေါ်ပေါင်းသွားတယ်ဆိုတာပြရတယ်အေး9ယောက်လောက်ကသနောက်ပေါင်းပြီးတကားတယ်လောင်းနေတဲ့အောက်ဘက်ကညာတစ်ယောက်ပေါင်းသွားပြီးနောက်ဘက်ကိုခြေရင်းကြီးခေါ်သွားတယ်ပြောတယ်ညနေခွဲလောက်ကြာတဲ့အချိန်မှာအိန္ဒိယနိုင်ငံသားတို့အမောပေါင်းပြီးပြီဒီကောင်ကတော့တကယ်မလို့တွတ်တော်ကိုယ်စားလှယ်တော့သူတို့ခေါ်ထားတယ်။ပြန်တဲ့လူတွေကိုပြန်လွတ်ပေးလိုက်ကြတယ်။ကြောက်တော်ကတော့မမျက်ရှင်းလာရောက်တယ်လို့တော့ပြရတယ်
။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေးတင်ပြန်လည်လွတ်မြောက်ရေးအတွက်တမတော်ကနေဆက်လက်လှုပ်ဆောင်နေတယ်လို့ဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကတော့လုံခြုံရေးရစစ်ဆေးမေးမြန်းတာဖြစ်ပြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေးတင်ကိုသာဆက်လက်ဖမ်းဆီးထားပြီးတော့ကြံရှိတဲ့သူတွေကိုဒီနေ့မနေ့မှပြန်လွတ်ပေးခဲ့တယ်လို့အေပြောခွေးရခိုင်ဒုက္ခကဆိုပါတယ်
။အမျိုးသားဒီအင်ဂျင်နီယာတွေနဲ့ပတ်သက်ပြီးတော့မောဘာမတော့ဒီအထူးတူဟိုကိစ္စလေးမရှိဘူးလို့ပြောပြရင်မရှိပါဘူးဆိုတော့ဒီလိုကျွန်တော်တို့ကောင်းမှမှာပဲဒီမနေ့ကညနေကလေးကဟိုပြန်ပြီးတော့ပြတ်ပြေးဖို့လောက်တာဒါမှမဟုတ်ညဟိုမိုးချုပ်သွားတဲ့အခါကျတော့လောက်ကြီးမှာဒီတကယ်ဒီကမ္ဘာဖိတာထောက်ထားတဲ့ဒီပုံမှန်တရားလေးတွေကိုတက်ချသွားမယ်ဒီလုံချင်းကြီးရဟိုတစ်ခုချစ်တယ်လို့ရှိရင်ဒါမကောင်းဘူးဆိုပြီးတော့ကျွန်တော်တို့ဒီမနေ့မှာမှာပဲအင်ဂျင်နီယာတွေရောနောက်ဒီစကပြန်မျိုးရောပြီးလို့ရှိရင်စိတ်ဝင်စားတဲ့ဒီရောနောက်ဒီအကိုရောက်ရင်ကျွန်တော်တို့ပြန်ပြီးတော့ဆက်ပေးနေတာပေါ့နော်အဲ့ဒီမှာအဲ့မကောင်းစရာတစ်ခုကတော့ဒီအိန္ဒိယနိုင်ငံသားဟိုနောက်ထီးကဒီအသက်60ကျော်တနစ်ရှိတဲ့သူကသူအမောဖောက်ပြီးတော့မှအဲ့မှာဆုံးသွားတာရှိတယ်ဗျ။ကျွန်တော်တို့ဖြေမှုတွေကတော့ကေတင်နိုင်ဖို့အတွက်အများကြီးခက်လိုက်တာပေါ့နော်။ဒါမှလည်းသူကအရှင်တွေအတွင်းမှာပဲဟိုဆုံးသွားတာ။သူခွေးတင်းကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိန်းသိမ်းထားတယ်ဗျ
။ပလဝမ်မြို့နယ်မျိုးရံလှုပ်တော်မှဦးဝေးတင်းကိုဆက်လက်ထိန်းသိမ်းရတဲ့အကြောင်းရင်းကိုတော့
เอ้ยเจ้าคุยกับใครตุ๊กข้ากับคุณลูกเสียเปล่าวะเลยโอ้โหเจ้าฮะแล้ววันนี้ที่มาดีกว่าดีนี้อันนี้เส้นสุดเด็ดที่จะขายเนี่ยดีขนาดนี้เลยจ้ามาวะเนาะว่าป่าได้ดีเลยอ่ะมองดีอ่ะดีกว่าเราเนี่ยที่เรามาดีขนาดนี้เลยกูเจ้าเส้นสุดดีเดียวมาโอ้เล่นอะไรสิโอ้เจ้าฮะที่จะมาสักเนี่ยโอ้ปุ๊บวันนี้เดียวเนาะขนาดนี้เลยที่ช่วยกูเนาะเอ้ยยัดแต่เดี๋ยวกูโอ้เส้นยังพูดได้แต่วันปีเดียวเล่นอะไรสิ
ที่เกิดขึ้นเนี่ยเป็นเรื่องมีเนาะเราบอกว่าที่ใช่ในผู้ฟิวเอกาเซตเวคเข้าไปไหมคู่เชนที่จ้างเปลี่ยนลายเช่นไม่ใช่ที่ว่าบุปีกระมันละสัตว์ชาวเนี่ยรู้ว่ากระดาษมีกูตระตัวต้องอยู่บุยังคงกันในเต็มบ้านเนี่ยเต็มสองหลังเลยตระตั้งบ้องเชนต้องอย่างนี้บ้างกูอีพวกกันในมิชูพีซีเข้าไปเลย และชี้ยังคันบินเนี่ยมีเอาไปดีด้านเนี่ยชิ้นบินเนี่ยเป็นว่ามีอยู่ในด้วยยามาสิตาเนี่ยยังคันเล่นกันอีดูจ้าซีเอเต็มมันนี่จะชิ้นนี้ชิ้นนี้ไปเลยที่ลูซี่ยังปฏิบัติการพิเศษด้วยแต่เพื่อนแต่เพื่อนเปลี่ยนแปลงพันสิมูดีพิลูนี่ได้จ้าตีรักคันเนี่ยไปเว้ยขี้ตัวเรื่อยด้วยลงจงยิ้มสวยยิ่งยาเรื่อยชิ้นนี้มาชิ้นนี้ไปเลยครับเนี่ย
นายกูเองเปรียบจะตัวอะไรวะเช่นคุณแชมป์เนี่ยมีเอาไปงานซาตาวไซด์ด้วยมาพิคามูจังเปรียบจะไปว่าเอาไหม ฉันเป็นนักเมียไปเจ้าแม่มีกับสาวสาวใส่มาตั้งแต่มาเลี้ยงกับวิญญาณพิฆาตเข้ามาจากไม่ดีโอโชยมือป่าวันลุต้องยาวตีส่งตัวมาเลยเจ้าแม่มีในกับปีตุรีนี่เนี่ยลงจากมือเก็บแม่เนี่ยบีสิว่าอีหลงงานที่กูว่าที่ใครลานี่เลยลูกพี่เนี่ยลูกตัวกูสเลยกับต้องตาป่าเลยที่จังฟิวอิมยามมาไปเรียนเท่ากูมือสกัดเต็มจากท้าวเลยเช่น
โอเคที่พิการมือจะไม่มีในจักรวิชาชีพนั่งคงสาวสาวมาแต่ในวันนี้ในกินในนายจะรอมาพิบวากันละพิบาร์เลยที่เข้มพิบวามือจะไม่มีเจสกามือก็คุ้มพิบาร์เลยเจสกาโรโอโจยมือเนี่ยว่าเมื่อเราเนี่ยว่าบอกเราเดียววันต่อเลยเราจะรอโอโจยมือเนี่ยตัวเราดูว่าดูเลี้ยวว่าเวลาละบอกเวลาพี่เราขนาดไหนขนาดไหนสิเนี่ยดูไอ้มาเยี่ยมมา
ต้องยอมดิแล้วเราเนี่ยเราเดียกันส่งเงินไปมาขนาดมุ่งไปยืมจากเราเนี่ยต้องวันนี้เนี่ยจะเอาไปไหนวะเนี่ยที่พิการมือมาสังเกตเนี่ยดูเลี้ยวลาจังเจ้าพ่อกับพี่เวมเนี่ยดูเลี้ยวกันแล้วพิการตัวเรือพี่สุดารีเลยสีบาร์เลยที่ตาพิการมือฮะไม่ได้จีว่าอุสุดวงอ่ะจอดาตัวเรื่องอายุกูเรื่องการพูดสิทธิ์คู่กับตาตาเด็กสุดสังเกตพิเศษเนี่ยสิสมุชีจังต้องได้ดารีเลยสีนี้บาร์เลย ฉันพี่เนี่ยมีเอาไปที่บ้านเจ้าแม่สาเรติดาด้วยมาTNLDM ปลาเอสเอสเอต้องไปเนี่ยมีเอาไปสาเรพุ่ยลูกชายนี่ร้านชินีบาร์เลย
ที่ด้านการปิดดูเรื่องนี้เนี่ยลงจมูกเกมเมอร์นี่ละจ้าที่ด้านเรื่องสีวายลงงานกูบ้าที่ใกล้ร้านนี่จ้าเจ้าแม่มิวเนี่ยก็ปีนี้ลดดอกกูเสร็จแล้วอุ้ยสายทุนยังก็เปลี่ยวไปเลยลูกทุ่งลงจมูกยังก็แล้วก็ต้องสักเช้าก็ที่ไฟถ้าสามีก็ชิดไปเรื่อยๆก็ลงจมูกเสร็จแล้วลงจมูกเสร็จแล้วลูกทุ่งก็ลงจมูกไม่ใช่หรอลงจมูกไม่ใช่หรอ แต่ในการป้องสูตรสิ่งนี้ดูที่ว่าเราลงงานแต่งงานหรืออะไรที่เราจะทำนะที่เราจะทำเรื่องอะไรเนี่ยชาวชาติใดเราอันนี้เราจะเลยที่เราถ้าลงงานสิ่งนี้อะไรที่เราต้องการที่จะทำเนี่ยมันลงทุนในโลกมันขาดอะไรสิชาวชาติใดเราอย่างน้อยสิ่งนี้ที่เราลีเรียเลยลงงานมาพูดเชื่อเรื่องนี้ที่เราลีเรียสิ่งนี้เนาะเพราะว่าเช่นนี้เราเก่าในตรงนี้มีสิ่ง
สิ่งนั้นเนี่ยยิ่งใจมีอะไรและสิ่งที่นี่รู้ก็เปลี่ยนเลยในมามหัวใจเลยตัวก็ต้องได้ไปเลย
ที่เชื่อมโยงเยอะที่สุดนะที่ยิ่งขังก็ที่มันยิ่งใจยิ่งเนี่ยฉะนั้นเราได้มาอารมณ์
သဘောတူညာနဲ့နိုင်ငံရေးမျိုးကိုကျွန်တော်တို့စိတ်လေးအပြေရှားနိုင်တယ်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရင်ငင်းချမ်းရေးကပြောနေတာဦးဒီလက်နက်ကိုင်တွေအားလုံးရှိနေတဲ့ချိန်မှာဒီငင်းချမ်းရေးဆိုတာစကားတော့ပြောလို့လာတော့မှာအမေကလက်တွေ့မှာကျတော့အဲ့လောက်ကြီးမထိရောက်ပါဘူးနော်အဲနောက်တစ်ခုကဒီယောဂါကြီးပြီးရောက်သွားဖို့ဆိုတာကျွန်တော်တို့အားလုံးလက်ခံနိုင်တဲ့နိုင်ငံရေးစနစ်ကိုပြင်ပြောင်းလဲနိုင်ဖို့လိုရပါတော့ဆိုတော့ဒီနေ့တိုင်းရဲ့ညီလာခံကနေရောလက်တော်ဆုံးနေတော့ဒါတွေကစိုးစားတာအမှန်တိုင်းဆိုလို့ရှိရင်ဒါကဒါပြီးမှပဲဒီလက်နက်ကိုင်ဒီပတ်ခတ်လေးကချုပ်ပြီးနိုင်မယ်လို့ကျွန်တော်ကသုံးသပ်တာပေါ့နော
်ဒီလနှစ်ရက်နေ့ကလည်းကြောင်မဲမြို့နယ်အတွင်းပြည်တော်စုလမ်းမကြီးမှာကျွန်းနွားတင်ရင်ကိုပစ်ခတ်တာကြောင့်လူတစ်ယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့တယ်လို့သုံးရက်နေ့ကလည်းထပ်မံပစ်ခတ်တာရှိခဲ့ပါတယ်အော်တိုဘာလ20ရက်နေ့ကတော့လာရှိုးမြို့နယ်ခင်းင်းရွာကျောင်းထိုင်စီရော်ကိုတနက်သမားနှစ်ယောက်ကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အော်တိုဘာလ15ရက်နေ့ကလည်းလာရှိုးမြို့နယ်မန်ကောင်းကျေးရွာတကြီးဟာသူ့ရဲ့နေအိမ်မှာပဲတနက်နဲ့ပြစ်တပ်ခံခဲ့ရပါတယ်ဒီကနေ့မှလည်းကြောင်မဲမြို့နယ်စင်မိုင်အကွာပြည်တော်စုလမ်းမကြီးပေါ်မှာပြစ်ခတ်တာတွေရှိခဲ့ပေမဲ့ဒါဟာတပ်မတော်ရင်တန်းကလုံခြုံရေးအရပြစ်ခတ်ရှင်းလင်းတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်
ဘာရှိမလဲမြမယူရနှစ်သစ်တကြံကာလမှာတန်ကြက်နဲ့ဝေပံပြီးလို့ဖန်းခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြက်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေပံခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေပံပြီးလို့တက်ကြွသူတော်များများဖန်းခံကြတရားစွဲခံကြရပါတယ်လူလတ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညအတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှိလို့ကျေးဇူးပါခင်ဗျာ
။နောက်ပိုင်းအင်ကာညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုအမေရိကန်သမ္မတကိုအရေးယူဖို့တရားဝင်စုံစမ်းနိုင်တော်မယ့်အကြောင်းသိကြရပါမယ်။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းမှုတွေတရားဝင်ဖြစ်ရေးအတွက်အမေရိကန်အောက်လွှတ်တော်မှပြီးခဲ့တဲ့ကြာသပတေးနေ့ကမဲခွဲတည်ပြုခဲ့ပါတယ်။အမေရိကန်သမိုင်းမှာတော့သမ္မတတဦးကိုအရေးယူနိုင်ရေးစုံစမ်းမှုတွေလုပ်တာဒါဟာစတုတ္ထမြောက်ဖြစ်ပါတယ်။သမ္မတကိုအရေးယူနိုင်ရေးစုံစမ်းဖို့လွှတ်တော်မဲခွဲမှုဟာဘလောက်တက်ရောက်မှုရှိနိုင်မလဲဆိုတာ VOA သတင်းတောက်ဂျင်မဲလုံးပြေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်
။ Those in favor please say aye.
သမ္မတထရန့်ကိုအရေးယူသင့်မသင့်စုံစမ်းစစ်ဆေးဖို့အောက်လွှတ်တော်မှာမဲခွဲနေကြတာပါ။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်တစ်အမတ်နန်စီပလိုစီဦးဆောင်ပြီးတော့သမ္မတကိုအရေးယူနိုင်ဖို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်းလာတာကြောင့်အမေရိကန်နိုင်ငံရေးဇက်ရှိန်တွေမြင့်လာတယ်လို့ပြောရမှာပါ။သမ္မတထရန့်အနေနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့ကိုစုံစမ်းစစ်ဆေးဖို့သူ့အာဏာသုံးပြီးတော့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်လို့အော်လတော်ဥစားနန်စီပလိုစီနဲ့ဒီမိုကရက်အမတ်တွေကယူဆထားကြပါတယ
် We take an oath to protect and defend the constitution and that's what we cannot ignore and we
ပြည်သူ့ခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ဖို့အတွက်ကျမတို့ကြမ်းတက်စွာကြိမ်းဆိုထားပါတယ်ဒါကြောင့်လိုအပ်လာရင်သမရကိုစုံစမ်းရမယ်ဆိုတာကိုကျမတို့လျှို့ရှုထားလို့မရပါဘူ
းသမရအပေါ်ရည်ယူဖို့ကိစ္စအပေါ်အော်လတော်မှာရှိတဲ့ Republican အမတ်တွေကတော့တညီတည်းဆန့်ကျင်ကြပါတယ်2016ရွေးကောက်ပွဲမှာသမရထရန့်အနိုင်ရခဲ့တာကိုပြန်ပြင်ဆင်ဖို့ဒီမိုကရက်တီဘက်ကကြိုးပမ်းနေကြတယ်လို့Republican ခေါင်းဆောင် Kevin McCarthy ကပြောပါတယ
် Democrats are trying to impeach the president because they are scared they cannot
ဒီမိုကရက်တီဟာသမ္မတကိုမဲနဲ့အနိုင်မရနိုင်တာကိုစိုးရင်ကြောက်ရွံ့နေကြတော့သူ့ကိုအပြစ်တင်အရေးယူဖို့ကြိုးပမ်းနေကြတာပါဒါကျွန်တော်စကားမဟုတ်ပါဘူးဒီမိုကရက်ဘက်ကကျွန်တော်လှုပ်ဖို့ဂိုင်းမက်တီရဲ့စကားပါသူတို့အနေနဲ့သမ္မတကိုအရေးယူဖို့၃ညင်၃ကလှုပ်ခဲ့တာပ
ါသမ္မတဆန်ကတော့ဒီမဲခွဲတဲ့လုပ်ရဟာသူ့ကိုယာယီကနေပြီးတော့ဖယ်ရှားဖို့တဲကြီးမဲကြီးတိုက်ခိုက်တဲ့လုပ်ရတစ်ခုဖြစ်ပေမဲ့ဒီလောက်ရတွေဟာသူ့ကိုထိခိုက်စေမှာမဟုတ်ဘူးလို့ပဲပြောနေပါတယ
် I've had the Mueller witch hunt the Russia witch hunt I have witch hunts every week I say what's the
witch hunt ဘူလာရောကလည်းငငယ်ကြီးအော်လန်ဒီနဲ့တိန်မဲကြီးတိုက်ခိုက်တာခံရပါတယ်ဆရာကြီးကမှလည်းဒီလိုပါပဲအပတ်စဉ်လို့လို့ကျွန်တော်တို့တိန်မဲကြီးတိုက်ခိုက်နေကြတာပါဒါပေမဲ့သူတို့ဟာမင်းနဲ့ကျွန်တော်တို့မနိုင်ပါဘူးရွေးကောက်ပွဲနဲ့နိုင်မယူနိုင်ပါဘူးဒါကြောင့်ရှင်းနီဟောင်းတွေကိုသုံးပြီးကျွန်တော်တို့တိုက်ခိုက်နေတာပါတကယ်ကိုဆက်ဆုပ်စရာကောင်းတဲ့လူတွေပါ
အခုအောက်လွတ်တော်မဲခွဲမှုကတော့တမရပေါ်ရေးယူနိုင်ရေးလုပ်ငန်းရှေ့တိုးလာတဲ့သဘောဖြစ်တယ်လို့ AP သတင်းဌာနကဂျူလီယာပီဆာပြောပါတယ
် This is about the rules that will govern what happens next
ညင်တကပိတ်စစ်ဆေးခဲ့တာတွေကိုအများပြည်သူသိရှိနိုင်ဖို့နဲ့အများရှိစစ်ဆေးမှုတွေအတွက်ရှေ့ဘလို့ဆက်လုပ်သွားမယ်ဆိုတာဆုံးဖြတ်ချက်ချလိုက်တဲ့သဘောပါ
ဒါပေမဲ့လည်းအခုမဲခွဲတာဟာရေးယူနိုင်ရေးစုစမ်းမှုတွေအတွက်ရည်ပါတဲ့ကဏ္ဍအသစ်ဖြစ်တယ်လို့ Brookings Institute ကဂျွန်ဟူဒက်ကပြောပါတယ်
Part of the reason for doing this is to transition the process to the next stage.
ဒီလိုမဲခွဲတဲ့တစ်စိတ်တစ်ပိုင်းအကြောင်းကတော့လာမယ့်စုံစမ်းမှုအဆင့်တွေမှာအများပြည်သူရှေ့ပိုလောက်လာနိုင်မှုပါ။တရားဝင်မှုယူပြီး Republican တွေအနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေပေါ်ဆန့်ကျင်ပြောဆိုတာတွေမလုပ်လာနိုင်အောင်ချုံနိုင်ဖို့လည်းပါပါမယ်
။ Bipartisan Policy Center က John Fortier ကတော့ဒီစုံစမ်းစစ်ဆေးမှုတွေဟာအချိန်ကြာနိုင်တယ်လို့ယူဆပါတယ
်။ In the House of Representatives?Probably going to take a couple of months. We're really at the beginning of that period today.
အလို့တော်မှာလည်းလာတန်ငယ်ကြာသွားနိုင်ပါတယ်။ဒီနေ့မှတကယ်စတယ်လို့ပြောရမှာပါ။အရေးယူဖို့အထက်လွှတ်တော်ရောက်ပြီဆိုရင်တော့နောက်ထပ်တစ်လနှစ်လအထိကြာနိုင်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ကပြောထားပါတယ်။ဒါကြောင့်နောက်နှစ်ထဲအတော်ကြာတဲ့အထိရောက်သွားနိုင်ပါတယ်။
သမရကိုရည်ယူဖို့အောက်လွှတ်တော်မှာမဲခွဲအတည်ဖြစ်မယ်ဆိုရင်တော့ဒါဟာသမရအနေနဲ့မမှန်မကန်လုပ်တယ်ဆိုတဲ့ဆွဆွဲချက်သဘောတက်ရောက်သွားပြီးတော့သမရကိုယာလူကနေပြီးတော့ဖယ်သိမ့်မသိမ့်ကတော့ဒီအထက်လွှတ်တော်မှာကြားနာဆုံးဖြတ်ယူရမှာဖြစ်ပါတယ်။တမရကိုဆွဲချက်တင်ရည်ယူနိုင်ဖို့စုံစမ်းစစ်ဆေးမှုအများပြည်သူရှေ့ကြားနာမှုတွေကိုတော့လာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေ၊ပြင်စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောက်သတင်းလွှာသူယုံကြည်ရာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ VOA American တိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။ American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားဖုန်းဆက်သွယ်စကားပြောခဲ့ကြတဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတဲ့အနေနဲ့ Republican အမတ်တွေရဲ့အမေးကိုစာရေးသားဖြေချဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။အဲ့ဒီသတင်းပေးတင်ကြားသူဘသူဘဝဖြစ်တယ်ဆိုတာထုတ်ဖော်ဖို့သမ္မတ Trump ကဒီနေ့ကနေနေ့တုန်းကထပ်ပြီးတော့ပြောကြားခဲ့ပါတယ်။ယူရက်နိုင်ငံမြို့တော်ဘက်ဒတ်မှာတော့အစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေဟာလမ်းတွေနဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးဒုတိယမြောက်နေ့အဖြစ်ဆက်ပြီးဆန္ဒပြနေကြပါတယ်။ဘက်ဒတ်မြို့ကပင်မလမ်းမကြီးတွေပေါ်မှာကွန်ကရစ်တုံးတွေချပြီးအတားအဆီးလုပ်တာတွေမော်တော်ကားတာယာတွေနဲ့တခြားတပ်သားနဲ့အပျက်စီးအပိုင်းဆိုင်တွေမီးရှို့တာတွေလုပ်ခဲ့တာကြောင့်ဒီကနေ့မနက်ပိုင်းကဘက်ဒတ်မြို့မှာရှင်သွားလာပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ချီပါဝင်တယ်လို့ဆရာဝန်အင်ဂျင်နီယာနဲ့ရှေ့နေဖွဲ့တွေကလည်းပါဝင်ဆန္ဒပြနေကြပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တန်ယုံကိုအစွန်းရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနင်းတဲ့အနှစ်40ပြည့်တဲ့ဒီနေ့မှာတော့အရင်အမေရိကန်တန်ယုံဟောင်းရှိခဲ့တဲ့နေရာမှာတဘောရာတက်မှသူတွေလူတို့စုဝေးပွဲလှုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာမိဂိုးမျိုးတွေဖုံးလွှမ်းပြီးလေလုညဉ့်ညံ့မှုအလွန်ဆိုးနေတာကြောင့်လေကြောင်းခီးစဉ်တွေနှောက်နှေးကြောင်းကြာမှုဖြစ်ခဲ့တယ်လို့ကျောင်းတွေကလည်းပိတ်ထားရပါတယ်။နယူးဒယ်လီမြို့ကအင်ဒရာဂန်ဒီနိုင်ငံကလေဆိပ်မှာဆိုရင်မိဂိုးမျိုးတွေနဲ့ပိတ်နေတာကြောင့်လေရင်ပြေလည်တွေကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြက်တာရွှေဆိုင်တာတွေလေစိတ်ပြောင်းဆင်းရတာတွေအထိပါဖြစ်ခဲ့ပါတယ်။ဒါပြင်မော်တော်ကားတွေကထွက်တဲ့မိဂိုးတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကိုတရက်စီအလှည့်ချနဲ့မောင်းနှင်ဖို့အာဏာပိုင်တွေကကန့်တက်လိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အတန်ဖြစ်နေတဲ့ Radio အစီအစဉ်ပြပချင်း VOA ရဲ့နေ့စဉ် TV အစီအစဉ်ကို Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.